Ukraine ဆိုရက Russia ကိုလိုလားနေကြတဲ့နိုင်ငံရဲ့အရှိပိုင်း မျိုးကြီးတွေကပြည်သူတွေကိုထိန်းချုပ်ထားနိုင်မှုတွေအင်္ဂါနေ့မှာခက်ခဲခဲကြိုးပမ်းနေကြပါတယ်။လူမျိုးစုတိုင်းသားအရေးနဲ့နိုင်ငံရေးကွဲပြားမှုတွေကိုဆက်ဆက်ပြီးတော့ဖြစ်ပွားနေတဲ့ပြဿနာတွေကိုဖိအားပေးမှုတွေရင်ဆိုင်နေရပြီးတော့နိုင်ငံပြိုကွဲနိုင်တဲ့အခြေအနေမျိုးထိချိန်းချောက်မှုတွေလည်းဖြစ်ပေါ်နေပါတယ်။ခါကက်မြို့မှာဆန္ဒပြပြည်သူတွေကိုပြစ်ခတ်ပြီးတော့လူစုခွဲခဲ့ရပြီးရုရ နေကိုတင်ပိတ်ထားကြပါတယ်လဟန်ဆက်မြို့မှာဆိုရင်လေဆန္ဒပြသူတွေဟာယူကရိန်းနိုင်ငံကနေခွဲထွက်ပြီးတော့ရုရှားနဲ့ပူးပေါင်းမှုတောင်းဆိုနေကြတယ်လို့အဆောက်အဦတွေကိုတင်ပိတ်ထားပြီးတော့ပောက်ကွဲစေတဲ့ပစ္စည်းတွေနဲ့ကာယံထားကြပြီးလူပေါင်း60လောက်ကိုလည်းဒဇဂန်အဖြစ်ဖမ်းဆီးထားတယ်လို့ယူကရိန်းအစိုးရရဲ့လုံခြုံရေးအရာရှိတွေကပြောပါတယ်ယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာရှိတဲ့ခွဲထွက်ရေးလှုပ်ရှားသူတွေကိုရုရှားနိုင်ငံရဲ့အေဂျင့်တွေကရုရှားနိုင်ငံရဲ့အေဂျင့်တွေနဲ့အထူးတပ်ဖွဲ့တွေကတွေးထိုးလှုံ့ဆော်ပေးနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဆွဆွဲပြစ်တင်လိုက်ပါတယ်ယူကရိန်းနိုင်ငံရဲ့အရှေ့ဘက်ခရိုင်းမီးယားဒေသကိုစီးရီးယားဝင်ရောက်ဆွတ်ဖက်သိမ်းယူခဲ့တဲ့ပုံစံမျိုးရုရှားဘက်ကဖန်တီးနေတာဖြစ်တယ်လို့လည်းပြောဆိုပါတယ်ခင်ဗျာ